စနေနေ့တကွာပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့ရင်လေးဟာမူလပုံမှန်ဥတီသွားတဲ့ကွာလာလမ်ပူကနေတရုတ်နိုင်ငံပေကျင်းမြို့ကိုသွားနေတဲ့လမ်းကြောင်းကနေတော်တော်ဝေးကွာတဲ့နေရာထိတွေ့ဖဲသွားခဲ့တယ်လို့မလေးရှားစစ်ဖက်ရေးကတာဝန်ရှိသူတွေကပြောဆိုပါတယ်။လေရင်နဲ့အဆက်အသွယ်ပြတ်တောက်သွားတဲ့နေရာရဲ့မလေးရှားအရှိဘက်ကန်ယူတန်းရဲ့အနောက်ဘက်ကီလိုမီတာရာနဲ့ချီးပြီးတော့ဝေးကွာတဲ့မလကာရေလက်ကြားပေါ်မှာနောက်ဆုံးတွေ့ရှိခဲ့ရတယ်လို့မလေးရှားတာဝန်ရှိသူတွေကအင်ကာနေမှာပြောဆိုလိုက်တာပါ။အဲ့ဒီဒေသဟာကမ္ဘာမှာကုန်းတွယ်ရေကြောင်းတွာလာမှုဆိုင်ရာအရှုပ်ထွေးတွေအများဆုံးဒေသဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းနဲ့မလေးရှားရဲ့အနောက်ဘက်ကန်ယူတန်းတို့စုံစည်းရာအရာလည်းဖြစ်ပါတယ်။လူပေါင်း239ယောက်လိုက်ပါသွားတဲ့ Boeing 777လေးဟာဘယ်နေရာမှာရှိနေတယ်ဆိုတာတင်းဆောင်လာတာတစားတစ်စားပိုးပြီးတော့စဉ်းစားရကြက်တဲ့ကိစ္စတစ်ခုဖြစ်လာပါတယ်။ဆယ်နှစ်နှစ်ကွာလာလမ်ပူကနေထွက်ခွာသွားပြီးတဲ့နောက်ပိုင်းအရေးပေါ်အချက်ပေးမှုတစုံတရာမရဘဲရေဒါဆက်ကွင်းကနေပျောက်ဆုံးသွားခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီလေရင်ပျောက်ဆုံးသွားမှုနောက်ွယ်မှာအကြမ်းဖက်သမားတွေပတ်ဝန်းပတ်သက်မှုတစုံတရာမတွေ့ရဘူးလို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့အကြီးအကဲကပြောဆိုပါတယ်။ CIA ရဲ့အကြီးအကဲကတော့ဖြစ်နိုင်ခြေရှိတယ်ဆိုတဲ့ခန့်မှန်းထားတဲ့အချက်တွေထဲမှာဆက်လက်ဆွဲကင်ထားဆဲဖြစ်တယ်လို့ပြောဆိုပါတယ်။ခုလိုပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့လေရင်ကိုရှာဖွေနေခြင်းဗီယက်နမ်နိုင်ငံရဲ့လေဆိပ်တွေမှာတော့လုံခြုံရေးကိုပုံမတင်းကျပ်ထားပါတယ်။အစိုးရလုံခြုံရေးအထူးသတိပေးအဆင့်30ကပထမဆုံးအဆင့်ထားရှိပြီးတော့ဗီယက်နမ်နိုင်ငံတကာလေဆိပ်တွေမှာလုံခြုံရေးကိုတင်းကျပ်ထားတယ်လို့ဟန်နွိုင်းမြို့တော်မှာရှိတဲ့အပြည်ပြည်ဆိုင်ရာလေဆိပ်အကြီးအကဲကပြောဆိုပါတယ်ခင်ဗျာ။